ကချင်ပြည်နယ်ဖားကန်းမြို့နယ်လုံကင်းကျေးဝအုပ်စုကနေရာနှစ်နေရာမှာစစ်ကောင်စီကဒီကနေ့မနက်ပိုင်းမှာလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား၁၀ယောက်ထက်မနည်းတိဆုံးခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်မှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံထိခိုက်တိဆုံးမှုတွေဒီရက်ပိုင်းမှာဆက်တိုက်ဆိုသလိုကြုံနေရတာပါ။ရန်ကုန်ကပြပို့တဲ့သတင်းကိုအခြေခံပြီးကိုငင်းချန်တင်ပြပေးထားပါတယ်ခင်ဗျာ။
ဖားကန်မြို့နယ်အတွင်းဒီမနက်လေကြောင်းတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုအတည်ပြုပါတယ်
။ကနအိုးချရတာကတော့စေနာကြီးကျော်ချင်းလောက်မှာဒီလုံခင်းပေါ့နော်လုံခင်းမတဲ့ညာယွာရုနောက်ဆန်ခါမော်ရုမှာနနေယာမှာဘုံကျဲတယ်ဆိုတာကြားရပါတယ်ခင်ဗျာ။ဒီလိုလူထုတွေတိခတ်တယ်ဆိုတာကြားပါတယ်ဒါပေမဲ့ဘယ်နှဦးပဲနေရောက်ဆိုတာတော့အခုအတည်ပြုလို့လို့ပါတယ
်ဒေသခံအရက်ဖတ်ဖွဲ့စည်းတချို့ရဲ့ Telegram လူမှုကွန်ရက်မှာထိခိုက်သေးဆုံးရတဲ့အရက်သားတွေရဲ့ပုံတွေကိုတင်ထားပြီးသေဆုံးသူအနည်းဆုံး10ဦးလောက်ရှိတဲ့အကြောင်းဖော်ပြထားပါတယ်ထိခိုက်သေးဆုံးတဲ့သတင်းတွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုချက်ရဖို့စ조사နေပါတယ်ဖားကန်ဒေသခံတူဦးကတော့ဒီနေ့မနက်ပိုင်း2နာရီကျော်မှတစ်ခါ10နာရီကျော်မှတစ်ခါနှစ်ကြိမ်တိုက်ခိုက်ခဲ့တာလို့အခုလိုပြောပါတယ်
ဒီဖက်ကလုံခဲအုပ်စုစံခါနမစွေရန်ဂျွာနေရောအစစ်ကောင်စီအတွက်နဲ့ဆယ်နိုင်၄၀မှာပုံးလာချေပါပုံးတုံးချပါတော့ပြည်သူအဲ10ယောက်တည်းပေါ့ထိခိုက်ဒဏ်ရာရရရှိတယ်ပြည်ဒီမနဲ့နန္ဒာဤ35ပါလေဒီဖက်ကပုံးလာချေပါတည်းဒီနေ့ချက်ဖိုက်တာနဲ့ခေါက်လာချေပါတော့ပေါ့
ဒီလ17ရက်နေ့ကလည်းကချင်ပြည်နယ်တနိုင်းမြို့နယ်မှာရှိတဲ့ဆန်လွန်ရွှေမော်မှာလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်လူ15ဦးသေဆုံးခဲ့ပြီးစေဦးကန်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီဘုံကျဲတိုက်ခိုက်ခဲ့တဲ့နေရာတွေဟာပြီးခဲ့တဲ့နှစ်မေလမှာ KIA ပူးပေါင်းတပ်တွေကတိုက်ခိုက်ခဲ့တဲ့နေရာလည်းဖြစ်ပါတယ်ဒီရက်ပိုင်းအတွင်းဗမော်မြို့နယ်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးမန်စီမြို့သိမ်းပြီးနောက်ထွက်ပြေးသွားတဲ့စစ်ကောင်စီတပ်တွေကို KIA ပူးပေါင်းတပ်တွေကလိုက်လံရှင်းလင်းတိုက်ခိုက်နေတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ခင်ဗျာ